စကိုင်းတိုင်းစလင်းကြီးမြို့နယ်မှာမြန်မာစီးပွားရေးဥပိုင်လီမိတက်နဲ့မြန်မာရန်စီကုမ္ပဏီတို့ပူးပေါင်းပြီးကျင်းနီ24ရေးလုပ်နေတဲ့ဇပယ်တောင်ကျေးစင်တောင်ကျင်းနီစီမံကိန်းကနေတင်ဆက်ထားတဲ့မြေယာကိစ္စညင်နာကြီးနဲ့တဘာဝပအောင်ကျင်ပျက်စီးမှုတွေထိန်းသိမ်းပေးရေးစတဲ့အချက်၄ချက်ကိုတောင်းဆိုပြီးစကိုင်းတိုင်းအစိုးရအဖွဲ့ရုံးရှိမှဒေသခံတွေတောင်းဆိုဆန္ဒပြနေပါတယ်။ VOA သတင်းတော့မအေးမာကသတင်းပေးပို့ထားတာပါ
။လေဗရောင်းတောင်ဒေသတဲ့စော်ပြီးကျေးရီစီမံကိန်းစတင်လည်ပတ်နေတဲ့ဇပယ်တောင်ကျေးစင်တောင်စီမံကိန်းဟာလက်ပောင်းဒေတာအတွက်နမူနာတွေဖြစ်စေခဲ့တာပါ2012ခုနှစ်လောက်ကစပြီးလက်ပောင်းရေးဆန္ဒပြမှုတွေဖြစ်လာပြီးတဲ့နောက်မှာတော့တောင်ကုန်းတွေနဲ့ရေးပြက်လက်မှုတွေတဘာပအဝင်ကျင်ထိခိုက်မှုတွေဖြစ်လာရတဲ့ဇပယ်တောင်ကျေးစင်တောင်စီမံကိန်းဟာတဘာပအဝင်ကျင်ဆုံးရှုံးမှုရဲ့ပြရုပ်ဖြစ်တဘာဝပအဝင်ကျင်ထိသိမ်းရေးသမားတွေရဲ့ဝေဖန်မှုကိုခံခဲ့ရပါတယ်အဲ့ဒီဒေတာမှာတော့စစ်စစ်ရုံတွေရဲ့အနက်အသက်တွေကြောင့်ဒေသခံတွေရဲ့ဆန္ဒပြမှုတွေဟာအကြိမ်ကြိမ်ဖြစ်လာခဲ့တာပါ။အီပီလာ26ရက်နေ့တုန်းကတော့တိုင်းအစိုးရရုံးကိုတွားရောက်ပြီးသူတို့ရဲ့မြေယာနစ်နာကြေးကိစ္စတွေအပါအဝင်အချက်၄ချက်ကိုတွားရောက်တောင်းဆိုခဲ့ကြောင်းကံကုန်းရွာကဦးတင်အောင်စိုးကအခုလိုပြောပါရယ်
။အဲဒီစင်တော်နေကျွန်တော်တိုင်းအစိုးရရုံးရှိကိုဒီမြေယာနဲ့ပတ်သက်ပြီးတော့မြေယာရောကြေးအပါအဝင်အချက်၄ချက်ရှင်းရှင်းပြပေါ်ဆိုပြီးကျွန်တော်တိုင်းအစိုးရရုံးရှိကိုတွားပြီးတော့တောင်းဆိုတာဗျ။အချက်လေးချက်ကပထမတစ်ချက်ကမြေယာယောကြီးဒုတိယကဒေသခံနေသားလို့ဒီမှာဒီပါမစ်ချပေးရေနောက်တဲ့မြေရဲဝင်နဲ့ချပေးဖို့ဗျာသောက်ကိုတာနေသားဆိုတာကအဲတနေ့မှာသုံးလုံးရှိရတယ်နေသားဝင်နေလောက်ပဲရှိတယ်ဗျာအဲ့ဒါကဆင်းနေရရမယ်မဆင်းနေရဆိုရင်တော့မရဘူးဗျာသူကနေသားလာပေးပုံနဲ့မျိုးနဲ့ခန့်တာကအဲ့ဒါကိုမှကျွန်တော်တို့ကဒီပါမစ်ဆိုတာသူတို့အမြဲအမြဲတမ်းဝင်နေအဖြစ်ခန့်ထားပေးဖို့ဗျာအဲ့ဒါကိုတောင်းဆိုတာတတိယကတော့ပဝင်ကြီးကြည့်ရမှုကိုပြန်လည်ကူစားရေးပါတယ်။ကဟိုတဘောပေါ်ညင်ထိန်းနေမှုဆိုတဲ့ဥစ္စာကသူတို့ဒီမှာအစ်စ်ပြန်တာကသူတို့ဒီဖြန်းတဲ့နေစနစ်ကိုမသုံးမဲနဲ့ကျွန်တော်တို့အသက်ချတဲ့နေစနစ်ကိုသုံးပေးဖို့ဆိုတော့ကျွန်တော်အရင်ဥပဒေနဲ့ဆိုတာလက်ထပ်ကတော့ကျွန်တော်တို့ဒါတွေကိုပြောနေရရှိတယ်ဗျ။အဲဒေတာဖွင့်ပြရင်ဝင်ရဆန်လို့ရရှိဖို့နောက်တစ်ခုကသူတို့ဒီကျေးရော်တွေနဲ့ပတ်သက်ကျေးနေစီမံကိန်းကိုကျွန်တော်တောက်တုံးရေးပြစည်းနေရဗျ။အဲပြစည်းနေလက်ရှိဒီဒေတာကအခုချိန်ထိရေကောင်းရေသာမတောက်အောင်ဗျ။အဲ့ဒါမျိုးတွေတော့နောက်တော့တစ်ခါဒီကြေတဲ့2015တုန်းကလည်းဒီဒိနေစနေငယ်ရေစိုးလုံးလုံးမို့ဒီငားရီတွေတဲ့ကိစ္စမျိုးတွေရှိတယ်ဗျ။အဲ့လိုမျိုးတွေကိုသူတို့အနေနဲ့မဖြစ်အောင်ဒါတို့ထိန်းသိမ်းကောက်ွယ်ဖို့ချစ်တီကဥစ္စာတွေလည်းပြန်လည်ကူစားပေးဖို့အဲ့လိုမျိုးကိုကျွန်တော်တို့ပြောတာဗ
ျ။ဒေသခံတွေဆန္ဒပြမှုတွေရှိနေတဲ့အတွက်တိုင်းအစိုးရအဖွဲ့ကလေဆယ်ဝင်ကြီးဦးကန်စာမုံ၊စီပင်ဝင်ကြီးဦးမြင့်ကြီးတို့ရောက်ရှိလာပြီးဒေသခံတွေတောင်းဆိုထားတဲ့မြေယာရော်ကြီးအပါဝင်အချက်၄ချက်ကိုပြည်တော်စုအစိုးရအဖွဲ့နဲ့ချိတ်ဆက်ပြီးအမြန်ဆုံးဆောင်ရွက်ပေးမှာဖြစ်တဲ့အကြောင်းပြောဆိုခဲ့တယ်လို့ဆိုပါရယ်
။ဟုတ်ကျွန်တော်တို့တောင်းဆိုခြင်းနဲ့ပတ်သက်ပြီးကျွန်တော်တို့အတိုင်းအစိုးရအကြောင်းရှိကိုသွားတာပေါ့ဗျာ။ဒီဝင်ကြီးနှုတ်ထွက်လာပြီးတော့ကျွန်တော်တို့ဒီဒေတာဆက်အနေနဲ့ဒီကျွန်တော်တို့တောင်းဆိုခြင်း၄ချက်ပုံမှာသူကပြည်တော်စုအစိုးရနဲ့ချိတ်ဆက်ပြီးတော့ဒါကိုအမြန်ဆုံးပြည်နယ်အောင်ဖြည့်ရှင်းပေးမယ်ဆိုပြီးတော့ကျွန်တော်တို့ပြည်သူတွေကိုသူကပြောပြတယ်။
တိုင်းအစိုးရအဖွဲ့ရဲ့ဖြည့်ရှင်းပေးမှုကိုလောက်ဝဲကြတဲ့အထိဆောင်သွားမှာဖြစ်တဲ့အကြောင်းကိုလည်းဒေတာဆက်ဒီဘက်ကပြောပါရယ်။မြမစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်ရဲ့မိုးကြိုးစာလက်ပြုရေးအစစ်ဆက်ရုံဟာအနက်ပြင်းထန်တဲ့လေရုံညဉ့်ညံ့မှုတွေဖြစ်စေပြီးဆက်ရုံနီးမှာရှိတဲ့နေထိုင်တဲ့ဒေသခံရွာသားတွေကိုအသက်ရှူလမ်းကြောင်းနဲ့ဆိုင်တဲ့ယောဂါတွေအရေပြားနဲ့မျိုးလုံးယောဂါတွေဖြစ်ပွားစေတာတွေ့ရတယ်ဆိုပြီးပြီးခဲ့တဲ့နှစ်က Amnesty International အဖွဲ့ကထုတ်ပြန်ထားတဲ့ကြေညာချက်မှာလည်းဖော်ပြထားပါတယ်ဒေသခံတွေကလည်းဒီလိုအနက်သက်တွေကြောင့်မကြာခဏဆိုသလိုဆန္ဒပြပြီးဆက်ရုံလဲပတ်မှုတွေကိုရပ်နှားဖို့အတွက်တောင်းဆိုမှုတွေလည်းရှိခဲ့ပါတယ်ရှင်